ထိုင်ဝမ်ကိုပိတ်ဆို့ဟန်တားမှုတွေလှုပ်ဆောင်ပေးတရုတ်နိုင်ငံရဲ့ကျိုးပန်းမှုမှန်သမျှဟာစိုးရွားတဲ့အကျိုးဆက်တွေကြုံရမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဌာနရဲ့ Indo-Pacific လုံခြုံရေးဆိုင်ရာလက်ထောက်အတွင်းဝင် Ellie Redner ကကြာသာရေးနေမှာပြောပါရယ်။တရုတ်အနေနဲ့တန်ဖိုးကြီးကြီးပြန်လဲပိတ်ဆက်ရမှာဖြစ်တယ်လို့အန်ရီကလည်းအလွန်အလွန်ကိုများပါရယ်လို့ Redner ကဝါရှင်တန်ကဆွေးနွေးပွဲတစ်ခုမှာပြောဆိုသွားတာပါ။ထိုင်ဝမ်ကိုအင်အားသုံးသိမ်းယူနိုင်ဖို့ကြိုးပမ်းချက်အနေနဲ့ကျွန်းကိုဝန်းရံပိတ်ဆို့မလားဆိုတဲ့တရုတ်ရဲ့ဆန္ဒကိုအမေရိကန်ကတန်တရားရှင်းနေတာပါ။ဧပြီလထဲမှာတရုတ်စစ်တပ်ကစီးရေးလေ့ကျင့်မှုအများအပြားကိုနောက်ဆုံးပြုလုပ်ထားပြီးဂျာကထိုင်ဝမ်ကျွန်းကိုပိတ်ဆို့ဖို့လေ့ကျင့်ပြင်ဆင်တာလို့တရုတ်နိုင်ငံပိုင်မီဒီယာကဖော်ပြခဲ့ပါတယ်။ဒါပေမဲ့ဒီလိုထိုင်ဝမ်ကိုပိတ်ဆို့အရေးယူမှုစတင်ခဲ့ရင်မိနစ်ပိုင်းအတွင်းမှာပဲကမ္ဘာစီးပွားရေးစောက်ထိုးကျဆင်းသွားမှာဖြစ်ပြီးတရုတ်ကြောင့်ဖြစ်လာတဲ့စီးပွားရေးအကျက်အသေးတန်ကိုနိုင်ငံတိုင်းခံရမှာဖြစ်တဲ့အကြောင်းလက်ထောက်အတွင်းဝင် Redner ကပြောပါတယ်။ဆိုးရတဲ့စီးပွားရေးတိုက်ရိုက်မှုကြောင့်နိုင်ငံတကာအတိုင်းဝိုင်းကထိုင်ဝမ်ကိုထောက်ခံပြီးတရုတ်အပေါ်ဆန့်ကျင်ကြမှာဖြစ်တယ်လို့လည်း Redner ကပြောပါတယ်ရှင်။